ပါလက်စတိုင်းသမ္မတမမအဘတ်ဟာဒီကနေ့ဝန်ကြီးချုပ်အသစ်ဖြစ်ကျန်းသက်စာစုပွဲမှာပါဝင်ပြီးတော့အစိုးရအသစ်ဖွဲ့စည်းမှန်အနေထားမှာရောက်နေပါပြီ။ဂါဇာကမ်းမြောင်းတဝက်မှာပြန်ဘက်ပါလက်စတိုင်းအုပ်စုတွေပြန်လည်တိုက်ခိုက်မှုတွေဖြစ်ပြီးတဲ့နောက်ဟာမတ်ဦးဆောင်တဲ့အစိုးရနေရာမှာအစိုးရအသစ်တရားနဲ့စာထုတ်ဖို့သူကပြင်ဆင်နေတာပါ။ဖတာအုပ်စုရဲ့ခေါင်းဆောင်မစ္စတာအဘတ် ဒီနေ့ကစပြီးပတ်ကသနတ်တွေ၄ရက်ပြောက်ပြီးတော့3ပြေးခဲ့ရပါတယ်။အရှေ့လေပိုင်းပြည်ပခဆိုင်ရာဖြည့်ရှင်ရေးပူးတွဲလေးဖွဲ့ဖြစ်တဲ့ဥရောပသမဂ္ဂရုရှားအမေရိကန်နဲ့ကုလသမဂ္ဂတို့ကတော့အခုပါလက်စတိုင်းသမ္မတမမ်မုတ်အာဘတ်ကိုအပြေးအဝထောက်ခံသွားမယ်လို့ကတိပြုလိုက်ကြပါတယ်။ဂါဇာကမ်းမြောင်မှာအကြမ်းဖက်မှုတွေအဆုံးသတ်ကြဖို့နဲ့နိုင်ငံတကာရဲ့လူသားချင်းစာနာမှုအထောက်ပံ့တွေကူညီပံ့ပိုးနိုင်အောင်ခွင့်ပြုဖို့ကိုလည်းဒီလေးဘွဲ့ရဲ့စနေနေ့ကထုတ်ပြန်ကြမှာတိုက်တွန်းထားပါတယ်။အီဂျစ်နိုင်ငံနေနဲ့ကလည်းဖတ်သက်ကောင်းဆောင်မမ်မုတ်အာဘတ်ဥဆောင်တဲ့အစိုးရကိုပဲအတိမတ်ပြုသွားမယ်လို့အီဂျစ်နိုင်ငံရာယီဝန်ကြီးကပြောပါတယ်။ကာယိုမှာတောက်ကြနေကရေးပေါ်စီဝေးလို့တော့ဒီကားစားမှာဖြစ်နေတဲ့ပြဿနာတွေကိုသုံးသပ်ဖို့ကော်မတီတရဖွဲ့ပြီးအရက်အဖွဲ့ချုပ်ကိုပြန်ပြီးတော့အစဉ်ခံသွားမယ်လို့အရက်နိုင်ငံကြေးဝန်ကြီးတွေကသဘောတူညီခဲ့ကြပါတယ်။